ရရှင်ပေါင်းမင်္ဂလာညနေခင်းမှာတနိဒာမောပန်းပြေးကြပါလေခင်ဗျာ view american တန်ရ2018ခုနှစ်ဩဂုတ်လ18ရက်တောက်ကြနေညနေခင်းအစီအစဉ်တွေကိုဒီမဆန်တော်ချိန်ညနေ6:00နာရီခွဲကနေ 9:00 နာရီအထိ american ပြည်တော်စု washington dc မြို့တော်ကနေလိုင်းလူမီတာ19.25ရို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသတင်းမီဒီယာဖွဲ့စည်းတချို့ကိုဝေဖန်တိုက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့သတင်းစာပေါင်းရန်နဲ့ချီပူပေါင်းလှုပ်ရှားနေပါတယ်။ရုရှားတရုတ်နဲ့စင်ကာပူကုမ္ပဏီတွေကိုအမေရိကန်ကတန်ခတ်မှုသစ်တွေချမှတ်လိုက်တာဟာဖျက်လို့ဖြစ်စီနဲ့အကျိုးမရှိတဲ့လုပ်ရဖြစ်ရုရှားကတုံ့ပြန်လိုက်ပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့တူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ပြည်ကရေးပိုင်းကကွေလွန်သွားတဲ့88မျိုးဆက်ခေါင်းဆောင်မမီမီရဲ့ဇာပနအကြောင်းတင်ပြဖို့ရှိသလိုမြန်မာနိုင်ငံရဲ့ပုံနှိပ်မီဒီယာရက်တီရဲ့အခြေအနေကဘယ်လိုရှိပါသလဲ
။ကြော်ညာဖို့လဲပတ်စံလဲယူတယ်။နိုင်ငံပိုင်းဘတ်ဂျက်ကိုလည်းသုံးတယ်။နိုင်ငံပိုင်းယင်ရထားတွေလည်းသုံးတယ်။ပတ်စံနဲ့လည်းပြည်သူကိုရောက်စားတယ
်။အဲဒီတာတူပြောကြားသွားတာပါဒီအကြောင်းနဲ့အတူဒေါ်လာငွေကြေးဈေးကွက်မတည်ငြိမ်မှုကြောင့်ပို့ကုန်လိုင်စင်သစ်တွေပိတ်လိုက်တယ်ဆိုတဲ့အကြောင်းနဲ့ထိုင်းနိုင်ငံမှာတော့မြန်မာလူသမားတွေကိုဘာကြောင့်အတင်းကျပ်ပြန်ပို့နေတယ်လဲဆိုတာတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသတင်းမီဒီယာဖွဲ့စည်းတချို့ကိုမကြာခဏဝေဖန်တိုက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကသတင်းစာပေါင်းရာနဲ့ချီပူပေါင်းပြီးအရင်ကမလုပ်ဘူးသေးတဲ့လှုပ်ရှားမှုတစ်ခုမနေ့ကစတင်လိုက်ပြီးနောက်မှာပဲသမ္မတနဲ့မီဒီယာတွေကြားဆက်ဆံရေးပိုတင်းမှလာနေပါတယ်လှုပ်ရှားမှုကိုဦးဆောင်ခဲ့တဲ့ Boston Globe သတင်းစာကြီးကတော့ပူပေါင်းလှုပ်ရှားမှုရလဒ်တွေကို website မှာဖော်ပြထားတာပါဝါရုံမင်းပြည်နယ်ကလွဲလို့အမေရိကန်မှာရှိတဲ့ချန်ပီယံတွေအလုံးကသတင်းဌာနပေါင်း380ကလွတ်လပ်ပြီးအားကောင်းတဲ့သတင်းမီဒီယာတွေကိုအားပေးတဲ့အေဒီတာအားပေါ်တွေကိုဒီနေ့စောပိုင်းမှာပဲဖော်ပြခဲ့ကြပြီးလှုပ်ရှားမှုမှာပူပေါင်းပါဝင်ခဲ့ကြပါတယ်မီဒီယာတွေကမှန်မှန်သတင်းတွေဖြန့်ချီရဲလို့ထပ်တလဲလဲဆွဆွဲပြီးအမေရိကန်ပြည်သူတွေရဲ့ရန်သူဖြစ်သမ္မတထရန့်ကဝေဖန်နေချိန်မှာပဲမီဒီယာတွေရဲ့လှုပ်ရှားမှုတွေထွက်ပေါ်လာခဲ့တာပါတူရောင်သတင်းတွေဖြန့်ချီနေတဲ့မီဒီယာတွေဟာအတိုက်ခံပါတီတစ်ခုဖြစ်နေပြီဆိုပြီးတော့လဲ Twitter လူမှုကွန်ရက်ကနေမနေ့တုန်းကပဲသမ္မတကပြောဆိုထားပါတယ်မီဒီယာတွေရဲ့လှုပ်ရှားမှုမှာတော့သတင်းဌာနအေဒီတာဖွဲ့ရဲ့သဘောထားယက်တီချက်တွေကိုထင်ရှားဖော်ပြတဲ့အေဒီတာအာဘော်တွေကိုသတင်းစာအသီးသီးကဖော်ပြခဲ့ကြတာပါလှုပ်ရှားမှုကိုဦးဆောင်တဲ့ Boston Globe သတင်းစာရဲ့အေဒီတာအာဘော်မှာတော့သမ္မတထရန့်ကလွတ်လပ်တဲ့သတင်းမီဒီယာတွေပေါ်အစဉ်တစိုက်တိုက်ခတ်နေပြီးပြည်သူရန်သူဖြစ်တဲ့စိတ်ကတားရာစုနှစ်နှစ်ခုကြာနိုင်ငံသားတွေချမ်းမှကျင့်သုံးလာခဲ့တဲ့အစဉ်လာအတွက်အန်ဒီရှိသလိုအမေရိကန်မဆန်တဲ့လုပ်ရဖြစ်တဲ့အကြောင်းရေးသားဖော်ပြပါတယ
်အမေရိကန်ဘဟုထောက်လှမ်းရေးအေဂျင်စီ CIA အကြီးအကဲဟောင်း John Brennan ရဲ့လုံခြုံရေးအရာစိတ်ချရကြောင်းအတည်ပြုချက် Security Clearance ကိုပဲဖျက်လိုက်တာဟာသမ္မတအင်ဖီရိုရဲ့စဉ်စားတွေးခွန်မှုအားနည်းပြီးအဆင်အလာမရှိတဲ့လုပ်ရဖြစ်တယ်လို့အမေရိကန်အစ်မြင့်ထောက်လှမ်းရေးအရာရှိဟောင်း12ဦးကကြေညာချက်ထုတ်ပြန်လိုက်ပါတယ် CIA ညွန်ကြားရေးမဟောင်း Brennan ရဲ့ Security Clearance ကိုပဲဖျက်ဖို့သမ္မတ Donald Trump ကဗိုလ်ထုနေကဆုံးဖြတ်လိုက်တဲ့အပေါ်အခုလိုကြေညာချက်ထုတ်ပြန်ပြောဆိုတာပါ Mr. Brennan နဲ့ပတ်သက်လို့သမ္မတရဲ့လုပ်ရနဲ့တခြားအရာရှိဟောင်းတွေအပေါ်ဒီလိုအလားတူချိန်ချမှုတွေဟာဘသူကလုံခြုံရေးအရာစိတ်ချရတဲ့စိတ်မချရဘူးဆိုတဲ့အခြေအနေမဆိုင်ပဲလွတ်လပ်စွာပြောဆိုခွင့်ကိုထိန်းချုပ်ဖို့ကြိုးပမ်းချက်တာဖြစ်တယ်လို့မနေ့ကြာပြည်နေ့ကထုတ်ပြန်ကြေညာချက်မှာပြောထားပါတယ်။အဲ့ဒီထုတ်ပြန်ကြေညာချက်ကို CIA ညွန်ကြားရေးမှူးဟောင်း6ဦး CIA ဒုညွန်ကြားရေးမှူး9ဦးနဲ့အမျိုးသားထောက်လှမ်းရေးညွန်ကြားရေးမှူးဟောင်း2ဦးတို့ကလည်းမှရေးထိုးထားတာပါ။တခါအကြမ်းမဲ့ကောင်းဆောင် Osama Bin Laden ကိုတုတ်တင်ခဲ့တဲ့စစ်စင်ရေးကိုဦးဆောင်ခဲ့တဲ့အငိမ့်စားရစ်တပ်ဗိုလ်ချုပ်ကြီး William McRaven ကလည်း John Brennan နဲ့ညီညွတ်ကြောင်းပြတ်တာတဲ့အနေနဲ့သူရဲ့ Security Clearance ကိုပဲဖျက်ပစ်ဖို့သမ္မတ Trump ကိုစိန်ခေါ်လိုက်ပါတယ်။ဘန်နန်ဟာသူတိကြောင်းပို့တဲ့အတော်ဆုံးပြည်သူဝန်ထမ်းတွေထဲကသူဦးဖြစ်တယ်လို့လည်းပြောပါတယ်
။အမေရိကန်ပြည်သူကရုရှားတရုတ်နဲ့စင်ကာပူကုမ္ပဏီတွေကိုပိတ်ဆို့တံခတ်မှုအသစ်တွေချမှတ်လိုက်တာဟာဖျက်လို့ဖြစ်စီနဲ့အကျိုးမရှိတဲ့လုပ်ရဖြစ်ကြောင်းရုရှားကတုံ့ပြန်ပြောဆိုလိုက်ပါတယ်။နိုင်ငံတကာရဲ့ပိတ်ဆို့တံခတ်မှုတွေကိုမြောက်ကိုရီးယားကရှောင်ရှားရမှာကူညီကြကြောင်းဆွဆွဲခြင်းနဲ့ကုမ္ပဏီ၃ခုကိုအမေရိကန်ကပေါ်ထုံးနေမှာအရေးယူလိုက်တာပါ။ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကတော့မြောက်ကိုရီးယားအရေးဖြေရှာနိုင်အောင်နိုင်ငံကပူးပေါင်းကြိုးပမ်းဖို့လိုအပ်နေတဲ့အချိန်မှာအမေရိကန်ကတန်ခတ်မှုတွေချမှတ်လိုက်တာဖြစ်တဲ့အကြောင်းမနေ့တုန်းကပဲပြောလိုက်တာဖြစ်ပါတယ်။တန်ခတ်မှုတွေကြောင့်မြောက်ကိုရီးယားရဲ့နျူကလ িয়ার ဖြတ်သန်းရေးအစီအစဉ်တွေကိုထိခိုက်လာနိုင်ကြောင်းလည်းပြောဆိုခဲ့တာပါ။ဒီကုန်သွယ်ကုမ္ပဏီတစ်ခုနဲ့စင်ကူကလက်အောက်ခံလုပ်ငန်းတစ်ခုကိုတော့မြောက်ကိုရီးယားကိုအရင်နဲ့ secret တွေတရားမဝင်တင်သွင်းနိုင်မှုလိုအပ်တဲ့ထောက်ထားဆဲဆန်းတွေအတုလုပ်ခဲ့ကြောင်းအမေရိကန်ကဆွဆွဲထားပြီးဒေါ်လာတန်းထောင်လောက်ဝင်ငွေရခဲ့တယ်လို့လည်းဆိုပါတယ်ရုရှားကုမ္ပဏီတစ်ခုကတော့ဥပဒေမဲ့ရေနံတင်ပို့တဲ့မြောက်ကိုရီးယားသင်္ဘောတွေကိုစိတ်ကမ်းမှဝန်ဆောင်မှုပေးခဲ့တဲ့အတွက်အေးအေးယူခံခဲ့ရတာပါ ဖိတ်ဆို့တန်ခတ်အရေးယူလိုက်တဲ့အတွက်သက်ဆိုင်ရာကုမ္ပဏီတွေအနေနဲ့အမေရိကန်မှာပိုင်ဆိုင်မှုတွေရှိနေမယ်ဆိုရင်ထိန်းချုပ်ခံရမှာဖြစ်ပြီးအမေရိကန်နိုင်ငံသားတွေနဲ့လုပ်ငန်းတွေအနေနဲ့လည်းအရေးယူထားတဲ့ကုမ္ပဏီတွေနဲ့စီးပွားရေးလုပ်ငန်းလုပ်ကံဝင်ရှိတော့မှာမဟုတ်ပါဘူး
။ American Korean တရားဟောဆရာကိုဆက်ပြီးဖမ်းဆီးထားတဲ့အတွက် American ဖက်ကတန်ခတ်ဖိတ်ဆို့မှုအသစ်တွေချမှတ်လာမယ်ဆိုရင်သူတို့ဖက်ကလည်းပြန်ပြီးတုံ့ပြန်သွားမယ်လို့တူရကီဝန်ကြီးတဦးကဒီကနေ့ပြောပါတယ်။ကမ္ဘာကုန်သွယ်ရေးအဖွဲ့အစည်း WTO ရဲ့အစည်းအမြင်ကိုအခြေခံပြီးတော့တူရကီဖက်ကတုံ့ပြန်ဆွဲထားပြီးဖြစ်တယ်လို့ဒီအတိုင်းဆက်လက်လုပ်ကိုင်သွားမယ်လို့တူရကီကုန်သွယ်ရေးဝန်ကြီးရုရှားပက်ကန်ရဲ့ပြောဆိုချက်ကိုကူကားပြီးနိုင်ငံပိုင်အနာဒိုလိုသတင်းဌာနကကြေညာသွားပါတယ်။နေအကြေချုပ်ကြခံနေရတဲ့ American ဘာသာရေးဆရာ Andrew Branson ကိုလွှတ်မပေးရင်တန်ခတ်မှုအသစ်တွေထပ်ပြီးချမှတ်ဖို့အဆင်သင့်မယ်လို့ American ကုန်သွယ်ရေးဝန်ကြီး Steven Mnuchin ကသမ္မတ Donald Trump မှာတက်ရောက်ခဲ့တဲ့အစိုးရဝန်ကြီးများအစည်းအဝေးမှာမနေ့ကြာတာပြင်းနေကပြောဆိုသွားတာပါ။Mr. Branson ကိုထိန်းထားတဲ့အတွက်တူရကီတရားရေးနဲ့ပြည်ထရေးဝန်ကြီးတွေကိုတိလအစောပိုင်းမှာပဲ American ကAmerican ကုန်သွယ်ရေးဌာနကတန်ခတ်မှုတွေချမှတ်ခဲ့ပါတယ်။2016ခုနှစ်ကမှအောင်မြင်တဲ့အာနာသိမ့်ဖို့ကြိုးပမ်းရာမှာနောက်ွယ်ကနေစီမံသူအဖြစ်ဆွဆွဲခံရတဲ့ Fatullah Gulen ကိုထောက်ခံသူအဖြစ်နဲ့ရောတရှိုးလုံးမှုဆွဆွဲချက်တွေနဲ့ပါတရားဟောဆရာ Branson ကိုတူရကီအာနာပိုင်းတို့ကဖမ်းဆီးထိန်းနှိမ်ထားတာဖြစ်ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068.3 MHz လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ကြံနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ COE အဖွဲ့ဥက္ကဋ္ဌဟောင်းပေါ်မနက်ဖော်ဟာအခွန်နဲ့ဗန်လုပ်ငန်းတွေမှာမတမာမှုတွေအပြစ်ရှိမှရှိဆုံးဖြတ်ဖို့ခုံတမာရီအဖွဲ့ကမနေ့တုန်းကပထမနေ့ဖြစ်စတင်စဉ်းစားဆွေးနွေးကြပါတယ်။အမျိုးသား6ဦးအမျိုးသမီး6ဦးပါဝင်တဲ့ခုံတမာရီအဖွဲ့ရဲ့9နှစ်ကြာတွဲဆုံမှုမှာတော့တန်လျက်ရှိရင်တသက်မဟုတ်ပဲကြိုးကြောင်ခိုင်လုံမှုရှိမှအရေးယူနိုင်တဲ့အမေရိကန်တရားစနစ်ရဲ့အခြေခံလုံထုံးတွေပါဝင်တရားစီရင်ကိုမရှင်းလင်းတာတွေမေးမြန်းခဲ့ကြသလိုအမှုနဲ့ပတ်သက်တဲ့အသေးစိတ်မေးခွန်းတွေကိုလည်းမေးမြန်းခဲ့ကြပါတယ်။ခွန်သမားရီအဖွဲ့တကပိတ်ဆွေးနွေးတိုင်ပင်မှုတွေမဆခင်မှာလည်းတရားစီရင် TS Ellis ကအဖွဲ့ဝင်တွေကိုစောင်းရမယ့်ကိစ္စတွေကိုရှင်းပြခဲ့တာပါ။နှစ်ဖက်ရှင်တွေကတော့ဗိုလ်ထူးနေမှာပဲအပိသက်လျှောက်လဲချက်တွေပေးခဲ့ကြပြီးတရားလိုဘက်ကတော့မနက်ဖော်ဟာအလိန်ညာရုံနဲ့ဘဝမှာထက်တန်းကျကျနေထိုင်မှုကြိုးစားခဲ့ကြောင်းပြောဆိုခဲ့ကြပါတယ်။ပတ်စံရှိတဲ့အချိန်မှာရောမရှိတဲ့အချိန်မှာပါပတ်စံရဟိုပလင်းလဲခဲ့တာရှိတဲ့အကြောင်းလဲအစိုးရရှင်တွေ Grant Anders ကပြောဆိုခဲ့တာပါ Manafort ရဲ့အကျိုးဆောင်ရှင်တွေ Richard Wrestling ကတော့တရားလိုဘက်ကတန်တရားရှိတာတွေကြုံလွန်ပြီးအပြစ်ရှိကြောင်းတတ်သိပြနိုင်တာမတွေ့ရတဲ့အတွက်အမှုဆဲကိုတရားစီလွှတ်ပေးဖို့ရှောက်ထားခဲ့ပါတယ်
အကျဉ်းမြတ်ချစာမှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုကိုစုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းအဖြစ်အစ္စရေးရဲတို့ကခေါ်ယူမေးမြန်းခဲ့ပါတယ်။ဝန်ကြီးချုပ်နာတန်ယာဟုအင်ဂိုဒီကနေ့မနေ့အစောပိုင်းမှာရဲတို့ကရောက်ရှိလာတာပါ။သူ့ရဲ့အရှိန်မှာတော့ရာဇဝမှုဝန်ကြီးဆိုတဲ့စလုံးကြီးတွေရေးထားတဲ့အလံတွေကိုဝေယံပြီးတော့လူတွေဆန္ဒပြခဲ့ကြပါတယ်။ Basic Telephone Line ရုပ်မြင်သံကြားနဲ့ Internet ကုမ္ပဏီရဲ့သတင်းစာမျက်နှာမှာဝန်ကြီးချုပ်နာတန်ယာဟုနဲ့ဇနီးတို့ရဲ့အကြောင်းတွေကိုပက်လိုက်ဖော်ပြရေးသားရေးအတွက်အပြန်အလှန်အားဖြင့် Basic ကုမ္ပဏီကိုအချိုးအမြတ်ရှိစေတဲ့ဥပဒေပြည့်ရဲ့ကိစ္စရပ်တွေမှာအားပေးထောက်ခံခဲ့တာမျိုးရှိမရှိဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးဝန်ကြီးချုပ်နာတန်ယာဟုစီစီမေးမြန်းခံရတာပါ။မစ္စတာနာတန်ယာဟုကိုအကျဉ်းပြတ်ခြားစားမှုဆွဲချက်နှစ်ခုနဲ့လည်းတင်ဖို့လဲရဲတို့ကထောက်ခံတင်ပြထားပါတယ်။ထို့အပြင်အစိုးရစီကလုပ်ငန်းခွင့်ပြုမရဖို့ဘီလီယံနာတထဲတွေကပေးတဲ့ဒေါ်လာထောင်ပေါင်းများစွာကိုမစ္စတာနာတန်ယာဟုလက်ခံရယူခဲ့တယ်လို့လည်းဆွဆွဲခံထားရတာပါ။ဝန်ကြီးချုပ်နာတန်ယာဟုကတော့အမှားယွင်းလုပ်ထားတာမရှိကြောင်းညှင်းဆိုထားတယ်လို့သတင်းဌာနတွေရဲ့ဆွဆွဲဖော်ပြချက်တွေဟာလည်းနိုင်ငံရေးအရာအောက်လိုင်းနေတဲ့တိုက်ခတ်တဲ့လို့ရအဖြစ်ပြောဆိုထားပါတယ်။
အာဖဂန်နိုင်ငံတောင်ပိုင်းမှာမကြသေးခင်တုန်းကတိုက်ပွဲတွေအတွင်းဒဏ်ရာရခဲ့ရတဲ့တာလီဘန်တပုံတွေဟာအင်းနီချင်းပါကစ္စတန်နိုင်ငံကဆေးရုံတွေမှာစေကူသားမှုခံယူနေကြောင်းအာဖဂန်သမ္မတအက်ရှက်ကန်ဒီကဒီနေ့ပြောကြားတဲ့မင်းကွန်းမှာဆွဆွဲလိုက်ပါတယ်။တိုက်ခတ်မှုတွေမှာပါဝင်သူတွေဟာပါကစ္စတန်ဘက်ကျန်းကဝင်လာတဲ့စစ်သွေးကြော်တွေဖြစ်ကြောင်းနဲ့အစိုးရတာဝန်ရှိသူတွေဘာသာရေးကောင်ဆောင်တွေနဲ့ဒေသခံတွေကိုပြောကြားတဲ့မင်းကွန်းမှာထည့်သွင်းပြောဆိုသွားတာပါ။တာလီဘန်နဲ့လက်ထက်ဂါဇနီမြို့မကျအောင်အမေရိကန်ရဲ့လေကြောင်းစစ်ကူနဲ့အတူအာဖဂန်တပ်တွေကတိုက်ထုတ်ခဲ့ပြီးရပ်ပိုင်းသာရှိတဲ့အချိန်မှာပဲအာဖဂန်သမ္မတရောက်လာတာဖြစ်ပါတယ်။အနီးနားကဒေသတချို့မှာတော့တိုက်ပွဲငယ်တွေလည်းဆက်လက်ဖြစ်ပွားနေစေပါ။ပါကစ္စတန်စစ်တပ်အကြီးအကဲကတောင်းကျဉ်သူတွေနေဆက်ဖြတ်ကျော်လှုပ်ရှားမှုတွေကိုလက်ခံမှာမဟုတ်ကြောင်းကြေညာပေးထားတဲ့ ပူးတဲ့အကြောင်းလဲအာဖဂန်သမ္မတကပြောခဲ့ပါတယ်။အာဖဂန်သမ္မတရဲ့ဆွဆွဲချက်ပေါ်အာပါကစ္စတန်စစ်တပ်ဘက်ကလက်ထလုံးတုံ့ပြန်တာမျိုးတော့မတွေ့ရသေးပါဘူး။ပါကစ္စတန်နိုင်ငံမှာလွတ်တော်ရွေးကောက်ပွဲတွေဇူလိုင်လ25ရက်နေ့တုန်းကကျင်းပခဲ့ပြီးတဲ့နောက်ရွေးကောက်ခံဝင်ကြီးချုပ်အမရန်ခန်စီနစ်မှာကျန်းသစ်စာကျေဆိုပြီးအစိုးရတာဝန်တွေလွှဲပြောင်းယူဖို့လဲရှိနေပါတယ်။ပါကစ္စတန်နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရမိုဟာမက်ဖိုင်ဆယ်ကတော့တက်ခိုက်မှုမှာပါဝင်ခဲ့သူတွေကပါကစ္စတန်စစ်ရုံတွေမှာကုသမှုခံယူနေတယ်လို့ပြောဆိုနေတာတွေပါဝင်ဂါဇနီမြို့တိုက်ပွဲနဲ့ပါကစ္စတန်နိုင်ငံဆက်နွယ်မှုရှိကြောင်းလူမှုကွန်ရက်တွေမှာသတင်းတွေပြန့်နှံ့နေတာအခြေအမြစ်မရှိတဲ့ကြောင်းမနေ့တုန်းကပဲငင်းဆန်ထားပါတယ်
တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာအခြေအတင်ဖြစ်နေတဲ့အတွက်မြန်မာနိုင်ငံအပအဝင်အာရှနိုင်ငံအတော်များများကငွေကြေးနဲ့အမေရိကန်ဒေါ်လာငွေလဲလှယ်နှုန်းတွေမတည်မငြိမ်ဖြစ်နေပြီးတော့ပြည်ရင်းငွေကြေးတန်ဖိုးကျဆင်းမှုတွေနဲ့ရင်ဆိုင်နေရပါတယ်။ဒါပေမဲ့လည်းမူဝါဒရေးရာတာဝန်ရှိသူတွေအနေနဲ့အရင်ကငွေကြေးတန်ဖိုးကျဆင်းခဲ့တဲ့အချိန်ကတည်းကဆိုင်ခုတစ်ချိန်ပိုးပြီးတော့နည်းနည်းရှိရှိကင်တွယ်နိုင်ကြလိမ့်မယ်လို့သုံးသပ်သူတွေကပြောပါတယ်။မြန်မာ၊အင်ဒိုနီးရှား၊တရုတ်၊အိန္ဒိယအပအဝင်တခြားနိုင်ငံတချို့ကငွေကြေးတန်ဖိုးတွေ2018ခုနှစ်နှစ်ဦးပိုင်းကစပြီးတော့ကျဆင်းလာခဲ့တာပါ။အိန္ဒိယရူပီငွေကြေးဟာကျွန်းလာအတွင်းအနေဆုံးကျဆင်းခဲ့တယ်လို့တရုတ်ယွမ်ငွေဟာလည်းကျွန်းလာအထိဆိုရင်6လအတွင်း 3.2% အထိဈေးကျသွားခဲ့ပါတယ်။စီးပွားရေးပညာရှင်တွေထောက်ပြတဲ့အခုလိုငွေကြေးတန်ဖိုးကျဆင်းရတဲ့အချက်တွေထဲမှာကူးစက်လာနိုင်ခြေရှိနေတဲ့တူရကီနိုင်ငံကဘန်နာရေးပြဿနာတွေအပြင်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်းမာမှုတွေကြောင့်အာရှနိုင်ငံတွေမှာရင်းနှီးမြှုပ်နှံမှုဆိုရင်မှုတွေရှိနေတဲ့အချက်လဲပါဝင်ပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ VOA ရကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကဘဲ VOA internet ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နေပါလိမ့်ခင်ဗျာရုတ်တရက်ကွယ်လွန်သွားပြီဖြစ်တဲ့88မျိုးဆက်ចောင်းသားកောင်းဆောင်မမီမီရဲ့ဇာပနာအခမ်းအနားကိုဒီကနေ့ရေဝေးတုတ်တံမှာပြုလုပ်ခဲ့ပြီးမမီမီကိုချစ်ခင်ထောက်ခံကြတဲ့လူပရိသတ်ရာပေါင်းများစွာတက်ရောက်ခဲ့ပါတယ်မမီမီရဲ့လှုပ်ပေါ်ကံပဲ့ခေါင်းဆောင်တို့ချို့ရဲ့အမှတ်တရပြောကြားချက်တွေကိုတင်ပြခြင်းပါတယ်88မျိုးဆက်ငင်းညမ်းပွင့်လင်းလူအဖွဲ့အစည်းကအမျိုးသမီးခေါင်းဆောင်တူဖြစ်သူမမီမီခေါ်မတ်တင်းတင်းအေးကွဲလွန်သွားတဲ့အတွက်ဒီကနေ့တောက်ကြနေရေဝေးတုတ်တံမှာဇာဝနာအခမ်းအနားကျင်းပတယ်လို့တင်ကန်းညို့မြို့နယ်ငင်းညမ်းကြီးနဲ့ပွင့်လင်းလူအဖွဲ့အစည်းရုံးမှာလဲကျန်ရည်သူနိုင်ငံရေးလှုပ်ပေါ်ကံပဲ့တွေကုသိုလ်ကောင်းမှုပြုကြပါတယ်88မျိုးဆက်ចောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ကမမီမီရဲ့ဖြတ်တမ်းမှုနဲ့စိတ်နေသဘောထားဟာအစားထိုးဖို့ခက်တဲ့ဆုံးရှုံးမှုဖြစ်တယ်လို့ပြောပါတယ
်။သူကအများထက်ထူးခြားချက်တွေတော်တော်ရှိတယ်ဗျ။အဲ့ဒါဘာလဲဆိုတော့24နာရီသူ့ကိုအကူအညီတောင်းတဲ့လူတွေသူဘယ်တော့မှမညှို့ညင်ခဲ့ဘူးဗျ။ဒါထူးခြားတဲ့အချက်ပေါ့။နောက်တစ်ခုကကျတော့သူ့ရဲ့ရိုးရှင်းတဲ့စိတ်ထားနဲ့နောက်ပြီးတော့ဖော်ရည်ခင်မင်တတ်တာရောလူတွေပေါ်မေတ္တာတရားကြီးတာရောပေါ့။တစ်ခါတည်းကြလို့ရှိရင်သူကနေမဟုတ်မခံဖြစ်တဲ့အတွက်ကြောင့်သူပြောလို့ရှိရင်ပြင်းပြင်းထန်ထန်ပြောတာမျိုးရှိတယ်ဒါပေမဲ့လူတိုင်းကသူ့အပေါ်မှာတံမိုးထားရတယ်ပြီးတော့သူ့စေတနာကိုနားလည်ကြတယ်ပေါ့အဲတော့ဘယ်သူမှမယူခြင်းတဲ့တာဝန်ဆိုလဲသူယူတယ်ဘယ်သူမှမသွားခြင်းတဲ့နေရာလို့ပြောကြည့်ပါသူသွားပါတယ်အဲတော့သူဒုက္ခသမျှတွေဟာဝါနဲ့တဘာနဲ့ရှင်ပြီးတော့စဉ်းစားတတ်တဲ့လူတစ်ယောက်ဖြစ်တဲ့အတွက်ကြောင့်ကိုနှမျိုးဖို့ကောင်းပါတယ
်မမီမီဟာအေယာဝရီခီးစဉ်တွင်ចောင်းကုန်းမြို့အနီးမှာကားတိတ်မှောက်ပြီးဩဂုတ်လ23ရက်နေ့ကကွယ်လွန်သွားတာပါသူခီးစဉ်အတွင်းမှာအတူလိုက်ပါသွားတဲ့88မျိုးဆက်ចောင်းသားခေါင်းဆောင်တူဖြစ်သူမန်နီလာသိန်းကလည်းမမီမီရုတ်တရက်ကွယ်လွန်သွားတာနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ဖြစ်သွားတဲ့အဖြစ်ပြက်ပေါ်မှာတော့တကယ်ဟိုအခုချိန်ကြီးတော့လက်ခံလို့မရသေးဘူးပေါ့နော်သူ့အတွက်လည်းဒီ accident ဖြစ်သွားတဲ့အတွက်တော့တော်စိတ်မကောင်းဖြစ်မိပါတယ်အရင်တော့ဆိုလို့ရှိရင်ကျမတို့ရဲဘော်တွေတယောက်ဆုံးတိုင်းခေါ်အားဖြစ်ပြောင်းယူပြီးတော့ငါတို့အလုပ်တွေအများကြီးဆက်လုပ်ရမယ်ဆိုတဲ့စိတ်ကိုတွေးလို့ရတယ်အခုချိန်မှာအဲ့လိုစိတ်ကိုတွေးလို့မရဘဲနဲ့အခုသူဖြစ်သွားတဲ့ဖြစ်စဉ်ပေါ်မှာဟိုအတော်စိတ်မကောင်းဖြစ်တဲ့အတွက်အဲ့အတွက်တော်တော်လေးတော့စိတ်ပြင်ဆင်ရအောင်သူနဲ့ကျမနဲ့ကအများနဲ့ဟာမိုနီဖြစ်တယ်ပေါ့နော်အဓိကဘယ်လို့မဆိုဘယ်နေရာမှာပဲဖြစ်ဖြစ်ဖြေးပေးသွားတဲ့အခါပဲဖြစ်ဖြစ်ဆစ်ပေးသွားတဲ့အခါပဲဖြစ်ဖြစ်ကျမတို့ကမ်ပိန်းနေသွားတဲ့အခါပဲဖြစ်ဖြစ်အဲ့လိုအချိန်တိုင်းမှာသူဟာသူလုံရမဲ့တောင်းနေရာမှာအများနဲ့တာဝန်ကျေတဲ့လူတစ်ယောက်ဖြစ်တယ်ပြီးလို့ရှိလို့ရှိရင်အထူးပြောစရာမလိုအောင်ကျမနဲ့ကအရင်ဟာမိုနီဖြစ်တယ်ပေါ့အဲ့ဒါကျမဘွားရဲ့အမှတ်တရပေါ့
မမီမီဟာရှစ်လေးလုံးလူတို့ဒီမိုကရေစီလှုပ်ရှားမှုကာလကနေနိုင်ငံရေးလှုပ်ရှားမှုအတွင်းတစ်ချောင်းလုံးပါဝင်လာခဲ့ပြီးအကြိမ်ကြိမ်ဖမ်းဆီးခံရသလို2008ခုနှစ်ကဆိုရင်စေအစိုးရတရားရုံးကထောင်ဒဏ်65နှစ်ပြစ်ဒဏ်ချမှတ်ခံရသူဖြစ်ပါတယ်။ကွယ်လွန်သွားချိန်မှာအသက်48နှစ်ရှိပြီဖြစ်ပါတယ
်။ဒေါရရှင်များရှင်တို့တော်မှာတရင်ရယူနေတဲ့မီဒီယာသမားတွေကိုစက်မှတ်ပေးဖို့တမောသားကိုယ်စားလှယ်တွေကတိုက်တွန်းလိုက်တဲ့အတွက် တွတ်တော်တွင်သတင်းရယူခွင့်အပေါ်မိကုန်းတွေလည်းတကြောပြန်ထွက်ပေါ်လာနေပါတယ်တို့တော်ထဲမှာကိုစလေတွေရဲ့အပြုမူဆောင်ရွက်ချက်တွေကိုအနီးကပ်စောင့်ကြည့်သတင်းရယူတာဟာပုဂ္ဂလိကလွတ်လပ်ခွင့်တွေကိုထိပါရာရောက်နေပါသလားနေတူဘဝလူလူဘဝအတွက်အရေးကြီးတဲ့မူဝါဒတွေကိုဆွေးနွေးဆုံးဖြတ်နေတဲ့ကိုစလေတွေအပေါ်မီဒီယာတွေကစောင့်ကြည့်ပြီးသတင်းဖော်ပြဖို့ကပိုးပြီးတော့အရေးကြီးသလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်လွတ်တော်တွင်သတင်းရယူခွင့်အပေါ်သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ပေးတာပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရစေ
။မနေ့ဖြန်ည view ရဲ့တိုက်ရိုက်လေလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။ American Dollar ငွေကြေးတည်ငြိမ်ဖို့တခြားနဲ့ S3C Re-export License တွေကို CYE နဲ့ကူတန်းရောင်းဝယ်ဝန်ကြီးဌာနကဒီကနေ့မနေ့ပိုင်းကစာပြီးပိတ်လိုက်ပြီဖြစ်ပါတယ်။license အသစ်ပေးတာကိုရနာလိုက်ပေမဲ့လက်ရှိ license တက်တန်းကြံနေသေးတဲ့သူတွေကတော့ကုန်ပစ္စည်းတွေဆက်ပြီးတင်သွင်းခွင့်ရရှိနိုင်မယ်လို့ဝန်ကြီးဌာနကပြောပါတယ်ဒီအကြောင်း VOA သတင်းတောက်ကိုဇော်ထက်တင်ပြမှာပ
ါပြည်ပကနေတင်သွင်းပြီးပို့ကုန်ပြန်ပို့နေတဲ့တကြားနဲ့ဆက်သုံးစီ re-export license တွေကိုဒီနေ့ဩဂုတ်လ18ရက်မနက်ပိုင်းကစပြီးရနာလိုက်ပြီဖြစ်ပါတယ်အကြောင်းကတော့ဒီကုန်ပစ္စည်းတွေကိုဒေါ်လာနဲ့ပြည်ယွန်းကိုတင်သွင်းပြီးတရုတ်ကိုတဆင့်ပြန်ရောင်းချရတဲ့နေရာမှာတရုတ်ယွမ်ငွေနဲ့ပြန်ရောင်းရတာဖြစ်လို့ဒေါ်လာဈေးတည်ငြိမ်အောင်ထိန်းထားနိုင်ဖို့အခုလို re-export license ပေးတာကိုရန်နာလိုက်တာဖြစ်ကြောင်းစီးပွားကူတန်းဝန်ကြီးဌာနရဲ့လက်ထောက်အတွင်းဝင်ဦးခင်မောင်တွင်ကပြောပါရစေ
။နန်းနာလာကတော့ဒီ18ရက်နေ့ကစပြီးတော့ဒီ re-export နဲ့ဆောင်ရွက်နေတဲ့ဒါနဲ့သက်ဆုံးနေကိုနှစ်ခုကိုပြင်ကုန် license ဖြစ်ပြတော့18ရက်နေ့ကစပြီးတော့ရန်နာလိုက်။ဆိုတော့ဒီကတော့ဘာဖြစ်လဲဆိုလို့ရှိရင်ဟိုဒေါ်လာဈေးဟိုမြေကြီးတဲ့ဆိုင်တို့မြေတည်ငြိမ်မှုတက်ဖို့ဒါအကြောင်းချက်တစ်ခုနေနဲ့ပါဝင်နေတော့
re-export လုပ်ငန်းလုပ်ကိုင်ခွင့်ကို2013အောက်တိုဘာလကစပြီးစီးပွားကူတန်းဝန်ကြီးဌာနက license ထုတ်ပေးပြီးခွင့်ပြုပေးခဲ့တာဖြစ်ပါတယ်ပြည်တွင်းထုတ်ကုန်ပစ္စည်းတွေရဲ့အကျိုးစီးပွားကိုကာကွယ်ဖို့ဆိုပြီးဒီ license ထုတ်ပေးတာကိုအရင်ကလည်းခဏရန်သားထားပူတာမျိုးလည်းရှိပါတယ်အခုဒေါ်လာငွေကြေးလဲလှယ်နှုန်းမှာမြန်မာကျပ်ငွေတန်ဖိုးကျနေရအောင်ကူစားနိုင်ဖို့တခြားတွင်းကုန်ပစ္စည်းတချို့ကိုလည်းမကြခင်ကန့်တတ်သွားမယ်လို့အကုန်လုံးအတိုင်းဝန်ကြမှာသတင်းတွေထွက်ပေါ်နေပါတယ်အခုကိစ္စမှာအစိုးရအနေနဲ့လုတ်သိမ့်တဲ့ကိစ္စကိုလုတ်သွားတာဖြစ်နိုင်ကြောင်းစီးပွားရေးလေးလာသူတဦးဖြစ်တဲ့ဦးမင်းခင်ကအခုလိုသုံးသပ်ပါတယ
်ဟိုဒီတွင်းကုန်ကိုကျွန်တော်ကလည်းပြင်ချင်ပြီးပဲပြီးတော့ကိုယ်မှ export လုပ်တဲ့ခါမှာကျွန်တော်တိတ်ရမ်းနေကြတယ်။ဒါလည်းမင်းရဲ့တိတ်ပိုင်းမှာဆိုင်ကြမယ်။တော့ငါတို့လုပ်တဲ့ပြန်တော့ရုံတော့မရှိတော့။အကုန်လုံးကဒေါ်လာပြန်ပြန်မလာဘူးဖြစ်နေ။ဆိုတော့ဒါကအခုဒေါ်လာဒီတက်တဲ့ပုံမှာတဲ့အောင်မရှိတဲ့လူယူဆတယ်ပြောရဲဆိုပါလား။ဆိုတော့ဒါလောရလုတ်တဲ့အကြောင်းကိုပြောလို့ရတယ်ပေါ့နော်။ပြီးတော့နည်းနည်းတော့တန်ရင်းဝင်တော့တိုင်ပြည့်ချင်းချင်းပြီးတော့ဒီကျွန်တော်လုံနိုင်တော့ပူကောင်းမယ်။နောက်ဟိုဘက်နဲ့အသေးယူပါတော့။ဒီဘက်နဲ့အသေးယူလုပ်တဲ့ဟာမျိုးမှာဒါတော်ရလည်းဝင်ပြီးတော့ဒေါ်လာနဲ့ပြန်ရအောင်ရောင်းနေတယ်။ဒါမျိုးလုပ်တင်လာပဒါတော့တန်ရှိနေမှုလို့ဆိုလို့ရတယ်။ဒါလက်ရှိနေသားတော့လုပ်တင်တယ်လို့ပြောရမယ
်။ Re-export ဆိုတာပြည်ပနိုင်ငံတစ်ခုကနေကုန်ပစ္စည်းတင်သွင်းလာပြီးအခြားပြည်ပနိုင်ငံတစ်ခုကိုတဆင့်ပြန်ရောင်းတာဖြစ်ပါတယ်။ဒါကိုအစိုးရကတွင်းကုန်အခွန်တစ်ခုသတ်မှတ်ပြီးလုတ်ကင်ဝင်ပြုခဲ့တာပါ။ဒီနေ့ပိတ်လိုက်တဲ့အပေါ်မှာထိခိုက်ညံ့တာမဲ့ကုန်တွေရှိနိုင်တယ်လို့တခြားကုန်တွေတူကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။နိုင်စင်ရမှအမှန်တကယ်ကတော့ပစ္စည်းကိုမှားကြတာပေါ့နော်။ဒါပေမဲ့တချို့ကုန်တွေကတော့ဘယ်လိုဖြစ်လဲဆိုတော့နိုင်စင်ကိုဒီရမယ်ဆိုတာလေးချိန်နေတယ်သူကမူကောင်ထဲမှာပြေးနေတဲ့အခါကျတော့အကုန်လုံးကပစ္စည်းတွေအချို့မှားကြတယ်။တချို့ကလည်းဟို on the way ပေါ့လေတမောပေါ်မှာအကုန်လုံးဖြစ်နေကြတယ်။ချိန်မှာပြီးတော့ပစ္စည်းတွေရောက်ပြီးတော့အခုနိုင်စင်ကအခုရုပ်တရက်ကိုချက်ချင်းမဲ့စတန်နီပေါ့နော်ပိတ်ချလိုက်တဲ့အခါကျတော့တော်လေးအကက်ကဲတွေဖြစ်နေကြတယ်အဲ့ဒါဒီခုပါဒီလမ်းကြောင်းပေါ်မှာရောက်နေတဲ့ပစ္စည်းတွေကအခု license ထုတ်မပြီးတော့ဆိုတော့တော်တော်လေးဟိုတိမ့်နေတိမ့်နိုင်တဲ့အနေအထားတွေကိုတုံးလာကြရင်တိမ့်တာ哦ဟောအဲ့လိုမျိုးတိမ့်နိုင်တဲ့အနေအထားတွေလည်းဖြစ်သွားနိုင်တယ်နောက်ပြီးတော့ခုနကလိုပေါ့ဟိုဒီကြားထဲမှာအယောင်းဝင်ကဏ္ဍတွေကလည်းတော်တော်လေးတော့ကြောက်ခဲ့ထားအောင်ရတော့ဗောလေဒေါ်လာဈေးကတော့သူတို့ထိန်းလို့ရနိုင်ပေမဲ့တခြားဈေးကတော့သူတို့နည်းနည်းတော့ပြန်တက်မယ်လို့ဒီမှာလည်းအဲ့ဒါကြောင့်
re-export လုပ်တဲ့တခြားကို Thai Brazil Qatar UAE နဲ့အိန္ဒိယနိုင်ငံကနေတစ်နှစ်ကိုတန်ချိန်8သိန်းလောက်ယူရဖြစ်ပြီးတရုတ်ကိုတဆင့်ပြန်ရောင်းကြတာပါဒေါ်လာနဲ့မြန်မာငွေလဲလှယ်နှုန်းကဒေါ်လာကိုမြန်မာငွေ1530ကျော်အထိမနေ့ကတက်ခဲ့ပြီးမြန်သွင်းကုန်ပစ္စည်းတချို့ကိုရန်နာမယ်ဆိုရဲသတင်းတွေထွက်ပေါ်ပြီးနောက်ပိုင်းဒီနေ့ဈေးပိတ်ချိန်မှာ1515ဈေးပေါက်ပါတယ်။ဘိုးဘန်ကတော့ဒေါ်လာကို1498ကျပ်နဲ့ဈေးဖြတ်ထားစေပါ။
ကူဇော်တဲ့ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့သတင်းစာရီးရဲ့ရက်ဒီအခြေအနေကိုကြည့်အောင်ပါမြန်မာနိုင်ငံမှာပုဂ္ဂလိကပုံနှိပ်မီဒီယာတွေဖြစ်တဲ့သတင်းစာနယ်ဂျာနယ်တွေရပ်ဆိုင်းရတော့မဲ့အခြေအနေရှိတဲ့အတွက်အစိုးရအနေနဲ့မူဝါဒတွေကိုပြန်လည်သုံးသပ်ပေးဖို့နဲ့ရှင်သန်ရက်ဒီနိုင်မဲ့နည်းလမ်းတွေစဉ်းစားဖို့ဆွေးနွေးပွဲတွေကျင်းပခဲ့ပါတယ်ကိုတိုင်သတင်းသွားယူခဲ့တဲ့ကိုထက်အောင်ခန့်ကပြောပြပါမှာပါ
မြန်မာနိုင်ငံရဲ့ပေးမသတင်းမီဒီယာဖြစ်တဲ့သတင်းစာရင်းနဲ့ဂျာနယ်တွေဆက်လက်ရည်တည်ရှင်းလင်းရေးခက်ခဲဖြစ်နေတဲ့အတွက်ရိုင်းနေနေသောပုဂ္ဂလိကပုံနှိပ်မီဒီယာဆိုတဲ့ခေါင်းစဉ်တွေစကားဝိုင်းဆွေးနွေးပွဲကျင်းပတာဖြစ်ပါတယ်။တိုင်းပြည်တစ်ပြည်မှာအစိုးရကိုချက်ကန်ပယ်လန့်လုပ်ဖို့ထိန်းညှိနိုင်ဖို့စတုတ္တမှန်နိုင်ဖြစ်တဲ့သတင်းမီဒီယာတွေအားကောင်းမှုလိုတယ်ဆိုတာကိုထောက်ပြကြပါတယ်။စကားဝိုင်းဆွေးနွေးပွဲရဲ့အစီအစဉ်ညှိနှိုင်းရေးမှူး Tomorrow ဂျာနယ်အေရာချုပ်ကိုဇော်တက်ထွေးကအခုလိုပြောပါတယ်
။ကျွန်တော်တို့ဒီ၃နှစ်ကိုကျွန်တော်တို့အရင်ကြီးမျှော်လင့်ခဲ့တယ်။ပြည်သူလူထုတစ်ခဲနဲ့ရွေးချယ်လိုက်တဲ့အစိုးရတရားက democratic transformation ကိုကျွန်တော်တို့တကယ်ကိုကောင်းကောင်းမွန်မွန်လုပ်နိုင်မယ် institution တွေအားကောင်းလာမယ်ထင်ပေမဲ့ကျွန်တော်တို့ရဲ့အခုဖွဲ့ထားတဲ့ကျွန်တော်တို့ media အဖွဲ့အစည်းဆိုလေကျွန်တော်တို့တော်တော်ကိုယုံကန်နေရတယ်အစိုးရကဘာမှကျွန်တော်တို့ဟိုအခုညီပေးရမျိုးမရှိဘူးနိုင်ငံတကာလည်းမရှိဘူးအဲ့တော့အခုအဲ့လိုအချိန်မှာအဲ့လိုမျိုးဖြစ်နေတဲ့အချိန်မှာကျွန်တော်တို့စိတ်ပြတ်စရာတွေကြားထဲမှာကျွန်တော်အဖြေရောရှာပေးစေချင်ပါ
နောက်ဆုံးထုတ်ပြန်ထားတဲ့စင်းစရာအရမြန်မာနိုင်ငံမှာပုပ်ပလိကသတင်းစာ46ဆောင်အစိုးရကခွင့်ပြုထားပြီးမဲ့ထုတ်ဝေနေတဲ့အရေအတွက်26ဆောင်ပဲရှိပါတယ်။ဒီ26ဆောင်ထဲမှာပြည်ပြည်ပြင်ထုတ်ဝေတဲ့သတင်းစာ9ဆောင်ပဲရှိပါတယ်။ဒါအပြင်သတင်းကြော်နယ်ခွင့်ပြုထားတာ941ဆောင်ရှိပြီးမဲ့လက်ရှိမှာ219ဆောင်ပဲထုတ်ဝေနေတယ်လို့ဦးစော်သက်ထွေးကပြောပါတယ်။ပြီးခဲ့တဲ့လပိုင်းတွေကမြန်မာတန်တော်စင်သတင်းစာဟာရှေ့လာတာထုတ်ဝေပြီးရပ်ဆိုင်ခဲ့ရပါတယ်။စီဗင်နာပိုင်တဲ့သတင်းစာ2ဆောင်၊တမရော်ပိုင်သတင်းစာ2ဆောင်၊နိုင်ငံပိုင်အစိုးရ2ဆောင်နဲ့ပါတီပိုင်တစ်ဆောင်ရှိပါတယ်။တပွိုက်ဂျာနယ်အေဒါချုပ်ဦးကျော်မင်းဆွေကတော့အစိုးရပိုင်သတင်းစာတွေမှာဈေးကွက်မှာလဝက်ကြီးအုပ်ပြီးမျှတမှုမရှိဘူးလို့အခုလိုဝေဖန်ပါတယ
်။စီးပွားရေးလည်းလွတ်သေးတယ်။ကြံတဲ့သူတွေနဲ့လည်းဝင်ပြီးတော့လွတ်လဲစားသေးတယ်။နော်။ကြော်ညာဘူးလည်းပတ်စံလည်းယူတယ်။နိုင်ငံပိုင်ဘတ်ဂျက်ကိုလည်းတုံးတယ်။နိုင်ငံပိုင်ယင်ရထားတွေကိုလည်းတုံးတယ်။ distribution ဒီ logistic ကစားပစံနဲ့လည်းပြည်သူကိုရောင်းစားတယ်။ဒီဟာဘယ်လို့မှမပြတာတော့လေ။ပစံနဲ့ရောင်းစားတဲ့အပြင်ကိုအောက်ဈေးနဲ့အပုံတိုက်ဈေးနဲ့ dumping price နဲ့ရောင်းတယ်ဒီကွက်တော့။ဒီကွက်လိုကြီးအုပ်တဲ့သဘောနဲ့တည်းရော။ဒါစဉ်းစားကြည့်ရင်အင်မတန်ကိုမမျှတာတဲ့ကစားပွဲဖြစ်နေဒီ market သဘောဖြစ်နေ
။ပုံနှိပ်ထုတ်ဝေတဲ့ channel တွေရဆိုင်နေတာရင်းရိုင်နေတာတွေဟာ online media တွေကိုလူတွေပို့ပြီးစိတ်ဝင်စားကြလို့ဆိုပြီးပြောဆိုကြတာတွေလည်းရှိပါတယ်။မြန်မာနိုင်ငံမှာလက်ရှိပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနရဲ့စီးရင်စရာအရမြန်မာနိုင်ငံမှာဆိုရှယ်မီဒီယာလူမှုကွန်ရက်အသုံးပြုသူတန်း20ရှိပြီးအမြဲတစေအသုံးပြုသူ10တန်းနီးပါးရှိပါတယ်။အစိုးရသတင်းစာ2ဆောင်ထုတ်ဝေတာရက်ဆိုင်လိုက်မှပုပ်ပလိကသတင်းစာတွေအားကောင်းလာမလားဆိုတဲ့မေးခွန်းထုတ်မှုတွေလည်းရှိပါတယ်။ဒီမေးခွန်းနဲ့ပတ်သက်လို့ဦးကျော်မင်းဆွေကတော့
ပုပ်ပလိကသတင်းစာ2ဆောင်ရက်ဖို့ကျွန်တော်တို့မပြောဘူး။အဓိကပြောချင်တာဒီပုပ်ပလိကသတင်းစာ2ဆောင်ရက်ချင်းမရက်ချင်းဟာအစိုးရရဲ့တာဝန်ပဲ။ပုပ်ပလိကမီဒီယာတွေအဲ့တော့နော်ရှင်သန်ရက်ဒီရေးအတွက်လိုအပ်တဲ့အစိုးရဘက်ကလုတ်ပေးရမယ်တာဝန်တွေအကုန်လုံးထံကိုအောင်လုတ်ပေးပြီးလို့မှပုဂ္ဂလိကမီဒီယာတွေမရှင်သန်ဘူးဆိုရင်အဲ့ဒါပုဂ္ဂလိကမီဒီယာတွေအပိုင်းဖြစ်သွားတယ
်။ရန်ကုန်တိုင်းရဲ့ဒီမိုကရေစီတူဒေးကိုထုတ်ဝေတဲ့ရန်ကုန်မီဒီယာဂရုရဲ့အမှုဆောင်ရာရှိချုပ်ဦးကုတ်ကိုစက်မှုတက်ကသူကတော့လက်ရှိအစိုးရအနေနဲ့ပုဂ္ဂလိကပုံနှိပ်မီဒီယာတွေရဲ့အခြေအနေကိုအမှန်တိုင်းသုံးသပ်ပြီးကူညီနိုင်မဲ့နည်းလမ်းတွေစဉ်းစားစီစဉ်တယ်လို့ပြောပါရယ်
။ကျွန်တော်တို့ကဒီတက်ဆိုင်တဲ့အစိုးရတရားကနေပြီးတော့မှဒီ industry ကိုအလေးလေးနက်နက်လေးကျွန်တော်တို့ကြည့်စေချင်တယ်ကျွန်တော်ရဲ့အဖြေကတော့ကြည့်ပြီးတော့ကျွန်တော်တို့ဒီတက်ပို့ပြီးလက်နက်တအုပ်ဒီ9ရောက်ထက်ဘယ်ပေါင်းစုံပါနိုင်လဲအစိုးရလည်းပါမယ်ကျွန်တော်ထုတ်ဝေသူတွေလည်းပါမယ်မီဒီယာသမားတွေလည်းပါမယ်မီဒီယာဖွဲ့စည်းတွေလည်းပါမယ်အကုန်လုံးပါနိုင်တဲ့ကျွန်တော်တို့ဆွေးနွေးပွဲတစ်ခုဟိုတမကချန်ကဆွေးနွေးပွဲမျိုးမဟုတ်ဘဲနဲ့တကယ်ဆွေးနွေးပွဲတစ်ခုကနေပြီးတော့ဝိုင်းဝန်းစဉ်းစားပြီးတော့အဖြေထုတ်ပြီးတော့မင်းကတော့ဘာလုပ်လို့ရလဲငါကတော့ဘာလုပ်လို့ရလဲဆိုတော့အဲလိုလုပ်ပေးနိုင်တော့ကျွန်တော်တို့ဒီတဲ့ဆိုင်တော့တက်တာနေပြီလို့ကျွန်တော်မြင်ပါတယ
်။ဆွေးနွေးပွဲစကားဝိုင်းမှာတက်ရောက်တဲ့တခြားမီဒီယာအသီးသီးကသတင်းတော့တွေကလည်းအမြင်သဘောထားတွေဆွေးနွေးပြီးတိလို့တဲ့မေးခွန်းတွေကိုမေးခဲ့ပါတယ်။လွတ်လပ်တဲ့သတင်းမီဒီယာရဲ့ကြာဆုံးတာဟာဒီမိုကရေစီနိုင်ငံတည်ဆောက်ရေးမအောင်မြင်မှုကိုပြတာဆိုပြီးအဓိကဆွေးနွေးသူတွေကထောက်ပြကြပါတယ်ခင်ဗျာ
။ VOA သတင်းတော့ကိုထက်အောင်ကန်ဖြစ်ပါတယ်။အခုတော့ထိုင်းရောက်မြန်မာလူသမားတွေရဲ့အခြေအနေကိုတင်ပြကြပါတယ်။နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့ထိုင်းနိုင်ငံကိုသွားပြီးအလုပ်လုပ်ကြတဲ့မြန်မာအလို့သမား35ဦးဟာလောအားကအပြည့်ဝမရတဲ့အပြင်အလို့ရှင်ကအတင်းအကျပ်ပြန်ပို့ဖို့စီစဉ်နေတာကြောင့်မြန်မာတန်ယုံနဲ့ပြည်ပအလို့ အကန်ရှာဖွေရေးအဖွဲ့တို့ပူးပေါင်းပြီးထိုင်းအလို့သမားကာကွယ်စောင့်ရှောက်ရေးရုံးကိုတင်ကြားထားပါတယ်။ဒီကိစ္စထိုင်းနိုင်ငံကစုံစမ်းစစ်ဆေးနေပါတယ်။ VOA သတင်းတော့မအေးမာကပြောပြမှာပါ
။ထိုင်းနိုင်ငံတွင်းမှာနှစ်နိုင်ငံသဘောတူစာချုပ်နဲ့လာကြတဲ့အလို့သမားတွေကိုမြန်မာပြည်ဘက်ကပို့လိုက်တဲ့ကုမ္ပဏီတွေကတော့ထိုင်းဘက်ကကုမ္ပဏီတွေကပါတာဝန်ယူရတာပါ။စောက်လုပ်ရေးလုပ်ငန်းငယ်တစ်ခုကအလို့သမား30ကျော်ဟာလုံအားကအပြည့်အဝမရတဲ့အပြင်သူတို့ကိုနေရက်ပြန်ဖို့အတွက်စီစဉ်နေတာကြောင့်အလုတ်သမားအခွင့်အရေးကာကွယ်ဆောက်ရှောက်ရေးရုံးကိုတိုင်ကြားခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အလုတ်ရှင်ကဒီအမှုကိုရင်ဆိုင်မှုမရှိသေးတဲ့အတွက်အလုတ်သမားတွေဘက်ကတော့စိုးရိမ်မှုတွေရှိနေတာပါ။ဘန်ကောက်မြို့မြန်မာတန်ရုံးကအလုတ်သမားတန်ရာရှိဦးအောင်မင်းကတော့အလုတ်သမားတွေရဲ့ပြဿနာတွေကိုအလုတ်ရှင်တွေကတေချာဖြေရှင်းပေးရမှာဖြစ်ပြီးအလုတ်မခန့်တော့ဘူးဆိုရင်လည်းစနစ်တကျတခြားအလုတ်တွေကိုရွှေ့ပြောင်းပေးဖို့စီစဉ်ပေးရမှာဖြစ်တယ်လို့ဆိုပါတယ်။အခုအခါမှာတော့အလုတ်သမားအခွင့်အရေးကာကွယ်ရေးရုံးကိုအလုတ်ရှင်ဘက်ကမတက်ရောက်ခဲ့တဲ့အတွက်အလုတ်သမားရုံးတွေဘက်ကတော့ထိုင်းဥပဒေအရလုံထုံးလုံးကြီးရဲ့အတိုင်းလုံသွားမှာဖြစ်တယ်လို့လည်းဆိုပါတယ်
။ကျွန်တော်တို့ကဒီမဲ့ထိုင်းနိုင်ငံရဲ့ဒီသူ့အလုတ်သမားကာကွယ်ဆော့ဆော့ရေးဥပဒေသူကမလာလို့မှမရတာပဲ။မလာပဲနေလို့ရှင်ဒီစဝါရီကန်ရဲ့ဟိုဥပဒေရရှိတယ်လေ။ဟိုသူတို့မှလည်းလုံလုံလုံနေဆိုရှိတာပဲ။ဟိုစဝါရီကန်၃ရက်ခေါ်မယ်၃ရက်ခေါ်မလာဘူးဆိုလို့ရှင်သူတို့ကတရားစွဲမယ်။ဟိုသက်ဆိုင်ဟိုကတရားရုံးမှာတရားစွဲမယ်။တရားစွဲပြီးတော့မှဟိုထိုက်တင်တဲ့ပြစ်ဒဏ်ချမှာပေါ့နော်။တကယ်လို့သူစဝါရီကန်လာမယ်ဆိုလို့ရှင်သူတို့ရဲ့ဟိုကလုံလုံလုံကြီးနေကြီးညှိမယ်ဒါမှမဟုတ်ရင်ဒီသူတို့လက်မချက်တစ်ခုထားမယ်။ဘယ်နည်းအတွက်မှဘလို့လူသမားတွေရဲ့အဖေးနဲ့ပတ်သက်ပြီးဘလူလူမရဲ့ခံစားခွင့်နဲ့ပတ်သက်ပြီးဆောင်ရွက်ပေးပါဆိုပြီးတော့မှဒီအလို့ရှင်ကိုသူတို့ကညွှန်ကြားချက်ထုတ်မယ်ထုတ်လို့ရအောင်မှဟိုတဲ့ဟိုရက်30အတွင်းလိုက်မနာဘူးဆိုလို့ရှင်ဟိုသူတို့ဥပဒေနဲ့အညီပေါ့နော်ဟိုခုနဟိုတံခွေရိုက်တာတွေထောင်တန်တွေသူတို့ပြစ်ဒဏ်တွေရှိတဲ့အတိုင်းပဲသူတို့ဆောင်ရွက်တော်မှာပေါ့ခင်ဗျဟုတ်ကဲ့
မြန်မာလူသမားတွေအနေနဲ့ထိုင်းနိုင်ငံကိုလာရောက်ဖို့အတွက်ကြက်ငွေ9သိန်းတက်မနဲ့အကုန်ကြခံပြီးလာခဲ့ကြရတာပါတချို့ဆိုရင်ကြက်ငွေ9သိန်းကနေ8သိန်းအထိကုန်ကြခံရသူတွေလည်းရှိပါတယ်။ဒါအပြင်တချို့အေဂျင်စီတွေကနေလုတ်ပေးလိုက်တဲ့နိုင်ငံကုလက်မှတ်တချို့ဟာထိုင်းဗီဇာတုံးအတုဖြစ်နေတာတွေကိုလည်းကြုံနေရတယ်လို့ဒီအတွက်ဖမ်းဆီးခံရမှုတွေလည်းရှိနေတာပါ။အခက်အခဲတွေကြားကအလုတ်ကန်အခွင့်အလမ်းတွေရဖို့အတွက်စူးစမ်းပြီးလာကြတဲ့အလုတ်သမားတွေအနေနဲ့နေရက်ပြန်ပို့တာမျိုးကိုတော့လက်ခံနိုင်ွယ်မရှိဘူးဆိုပြီးအလုတ်သမားတွေဘက်ကတော့ပြောဆိုနေကြပါတယ်ရှင်။
မအေးမအေးသတင်းပြပြချက်ဖြစ်ပါတယ်ခင်ဗျာအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်တဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00-9:00ခွဲထိ Asia Set 7 Juru ကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာအခုတော့သတင်းအကြီးညွတ်ကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသတင်းမီဒီယာဖွဲ့စည်းတချို့ကိုမကြာခဏဝေဖန်တိုက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကသတင်းစာပေါင်းရာနဲ့ချီပူအောင်ပြီးအရင်ကမလုပ်ဘူးတဲ့လှုပ်ရှားမှုတခုမနေ့ကစတင်လာပြီးနောက်မှာတော့သမ္မတနဲ့မီဒီယာတွေကြားဆက်ဆံရေးပိုတင်းမှလာနေပါတယ်။ဝါယုံမင်းပြည်နယ်ကလွဲလို့အမေရိကန်မှာရှိတဲ့ချန်ပီယံတွေအားလုံးကသတင်းဌာနပေါင်း380ကလွတ်လပ်ပြီးအားကောင်းတဲ့သတင်းမီဒီယာတွေကိုအားပေးတဲ့အေဒီတာအဖွဲ့တွေကိုဒီနေ့စောပိုင်းဖော်ပြပြီးလှုပ်ရှားမှုမှာပူးပေါင်းပါဝင်ခဲ့ကြတာပါ။အမေရိကန်ပြည်သူကရုရှားတရုတ်နဲ့စင်ကူကုမ္ပဏီတွေကိုပိတ်ဆို့တံခတ်မှုအသစ်တွေချမှတ်လိုက်တာဖြတ်လို့ဖြစ်စီနဲ့အကျိုးမရှိတဲ့လုပ်ရဖြစ်ရုရှားကတုံ့ပြန်လိုက်ပါတယ်နိုင်ငံတကာရဲ့ပိတ်ဆို့တံခတ်မှုတွေကိုမြောက်ကိုရီးယားကရှောင်ရှားမှာကုညီချောင်းဆွဆွဲချက်နဲ့ကုမ္ပဏီသုံးခုကိုအမေရိကန်ကဗိုလ်ထုနေမှာအရေးယူလိုက်တာပါအမေရိကန်ခရီးရန်တရားဟောဆရာကိုဆက်လက်ဖက်စီထားတဲ့အတွက်အမေရိကန်ကတံခတ်ပိတ်ဆို့မှုအသစ်တွေချမှတ်လာမယ်ဆိုရင်ပြန်ပြီးတုံ့ပြန်မယ်အကြောင်းတူရကီဝန်ကြီးတူကဒီနေ့ပဲပြောလိုက်ပါတယ်ကိုဗာကုံတွေဖော်တူတူရဲ့စီမင်းကိုအခြေခံပြီးတူရကီဘက်ကတုံ့ပြန်ဆောင်ရွက်ထားတယ်လို့ဒီတိုင်းဆက်လုပ်ရင်းလဲတူရကီဘက်ကဆက်လက်တုံ့ပြန်သွားမှာဖြစ်တဲ့အကြောင်းကုန်သွယ်ရေးဝန်ကြီးကပြောဆိုခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့စီအိုရဲ့ဖွဲ့ဥက္ကဋ္ဌပေါ်မနာဖော်ဟာအခွန်နဲ့ဘဏ်လုပ်ငန်းတွေမှာမတမာမှုအတွက်အပြစ်ရှိမှရှိဆုံးဖြတ်ဖို့ကုန်သမားရေးဘက်ကမနေ့တုန်းကပထမနေ့ဖြစ်နေစတင်စဉ်းစားဆွေးနွေးကြပါတယ်အမျိုးသား6ဦးအမျိုးသမီး6ဦးပါဝင်တဲ့ကုန်သမားရေးဖွဲ့9နိုင်ကြာမနေ့တုန်းကတွေ့ဆုံဆွေးနွေးကြတာပါ
ကျေးဇူးပါခင်ဗျာသတင်းအကြီးညွတ်ကိုကိုအောင်လင်းပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ White Death Sonya ဖြစ်ပါတယ် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကို6နိုင်ခွဲကနေ9နိုင်အထိ Line Meter 7925ရူကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်နှစ်နိုင်အကြာမှာကျွန်တော်တို့တကပြန်ဆောင်ရအောင်လားခင်ဗျာကျွန်တော်ညံဝင်းအောင်ပါ
Thank you. This program has come to you from the Voice of America, Washington. From Washington.